ေပြည်တော်မှာပြည်တော်စုငင်းငင်းကြီးလာကန်27ရာစုပင်လုံးဒုတိယအစည်းအဝေးကျင်းပနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသနံဖက်ကနဲ့လာရှူမြို့တွေမှာလက်နက်ကိုင်အဖွဲ့အစည်းတချို့ကတရားမိုက်ခွဲတာအခုကောက်ယူတာတွေရှိနေတယ်ဆိုတော့သတင်းတွေထွက်ပေါ်လာနေပါတယ်လက်နက်ကိုင်အဖွဲ့တွေကတော့ဒီသတင်းတွေအပေါ်စီစစ်နေကြောင်းပြောပါတယ်ဒီသတင်းကိုတော့ VOV မှာဘိုင်းရဲ့ရန်ကုန်အခြေစိုက်သတင်းတော့ကုမိုးစောကတင်ပြပေးထားပါတယ်နော်
ဟုတ်ကဲ့ရှမ်းပြည်နယ်အတွင်းမှာလှုပ်ရှားနေတဲ့ပြည်မြေမှာနေဆက်အခြေဆိုင်လက်နက်ကိုင်အဖွဲ့တွေနေပြည်တော်ကိုတွားရောက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးနေကြမှာပဲအခုလိုသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်။တရားမိုင်းခွဲတာကတော့ကြာသာရေးနေ့မနက်ပိုင်းကနန်းခမ်းမြို့နဲ့နန်းဖက်ကအကြားမှာဖြစ်ပွားခဲ့တယ်လို့နန်းဖက်ကရဲစခန်းကတာဝန်ကျရဲအရာရှိကအခုလိုပြောပါတယ
်။အဲမင်းကကျွန်တော်ဟိုပါပေါ့ခွန်ငါးကြီးကွဲမှာတော်ဒီတောင်းနေဆက်ကြွယ်ဟာအဲ့ငါးကိုတော့အောက်ကနိုင်ခေါင်ပါတယ်ခင်ဗျ။နံပါတ်ကြီးနောက်ခံလို့တွားရင်ကျွန်တော်ဒါရိုက်ညာဘက်တကီစံပေါင်းကျူးပြီးတော့အောက်အင်းငယ်နေကြပါတယ်ခင်ဗျ။အဲ့ဒီတော့ကျွန်တော်တို့ဟိုကားကြီးကားနဲ့မင်းကဒီစီမံတွားလို့မရတော့ဘူးနော်အဲ့ရှင်ဆက်ပြီးတော့ဒါဒီတန်းမှာကကားလေးပဲတွားရပါတယ်။သူရင်တစ်လက်ကဘာမှထိခိုက်မှုရှိအောင်ခင်ဗျာ။ကျွန်တော်ကတော့ဘာမှမရှိသေးဘူးဆိုတော့လေ။ဟုတ်ကဲ့ပါခင်ဗျာ။ဒီညနေပိုင်းမှာကျွန်တော်အားလုံးခွန်ဆိုင်မှာအားလုံးချင်းချင်းမှုကြည့်ကြပါလိမ့်မယ်။ညနေမှာအားလုံးပုံမှန်တွားလာပါခင်ဗျာ
။ဒီလ23ရက်နေ့ကတော့လာရှိုးမျိုးပေါ်ကဟိုတယ်တွေကို PSLFDNL ကပလောင်တပ်ဖွဲ့ကနေခြေစံနဲ့အတူအခွန်ကောက်တဲ့စာရင်းပေးပို့ခဲ့တာကြောင့်လာရှိုးမျိုးပေါ်မှာလုံခြုံရေးတင်းကျပ်ထားတယ်လို့ဒီနယ်ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်
။ဒီကြဲ23ရက်နေ့ကပေါ့သူတို့လာရှိုးမျိုးပေါ်ဟိုတယ်ကိုလုံးလောက်ကိုလိုက်ပြီးတော့မှစာအိတ်တွေထဲမှာခြေစံတရောင်းကြီးချက်စာကောင်ကြီးချက်ယူပါတော့လိုက်ဝေးတာပေါ့နော်။အဲစာမှာပါတော့သူဒီပလောင်ကျောင်းရဲတာဦးရဲ့အဲ့ဒါဆက်လာတယ်ကိုဆင်ပြေဖို့တော့ကိုပုံွေပြေးဆောင်တာဒီနေ့ကဟိုတရားတွေလीပုံွေပြေးဆောင်ရမယ်ဆိုတာပါပါတယ်အဲ့ဒါမှသာလေဒီလုပ်ငန်းရှင်တွေစီးပွားလုပ်ငန်းတွေကိုသူတို့ PSL ဖွဲ့ရင်းနဲ့ကျန်တဲ့ဖွဲ့ရင်းအကူအညီပေးနိုင်မယ်ဆိုတဲ့အကြောင်းပေါ့အဲ့လိုကြီးရပါတယ်ပြီးတော့သူ25ရက်နေ့ကိုတက်ကြေးပေးပါတယ်အဲ့ဒီပေါ်မှာဟိုလုပ်ငန်းရှင်တွေရောသူတို့ဒီလိုလိုပါပဲထိတ်နေတာပေါ့နော်ဒီလိုလိုပါတော့လုပ်ငန်းရှင်ချက်အောင်လို့အားရှိအောင်လို့တဲ့ကင်းလို့ရက်ကင်းလို့တောက်ကြီးကင်းတယ်ဟိုတယ်ဒီမှာလည်းကျွန်တော်တောက်ကြီးချထားတာပေါ့
လာရှိုးမျိုးပေါ်ကဟိုတယ်လုပ်ငန်းရှင်တဦးကအခွန်ပေးဆောင်ဖို့စာပေးပို့တာဟုတ်မှန်ကြောင်းနဲ့အရင်လတွေကဖုံးစက်ပြီးတောင်းခံရမှာတချို့ဟိုတယ်တွေကို350ကျပ်အထိတောင်းခံခဲ့ကြောင်းပြောပါတယ
်ကျွန်တော်တို့ဒီကို23ရက်နေ့မှာပို့ပါတယ်ခင်ဗျာကျွန်တော်တို့ဟိုတယ်တွေတော့ဘယ်လောက်ရေလို့တော့မပြောသေးဘူးခင်ဗျာအဲ့လိုရံပုံတွေတွင်းပါပေါ့နော်အတိအကျဆိုင်ရလုပ်ငန်းခဲ့တဲ့3လလောက်ကလေးကနေဟိုတယ်တွေကိုလှည့်ပြီးတောင်းနေတဲ့အနေအထားဖုံးစက်ပြီးမှာပေါ့နော်အချို့ဟိုတယ်တွေလည်းဟို90တွေခွင့်တာတွေလည်းကြားတယ်ပေါ့နော်ကျွန်တော်တို့ဒီတော့တို့လို့အတိအကျဘယ်လောက်ရေတို့တော့တောင်းနေလို့တော့မရှိသေးပါဘူးခင်ဗျာ
လာရှိုးမျိုးပေါ်မှာလက်လက်ကင်ဖွဲ့စည်းတွေကအရင်ကအခုလိုတောင်းခံတာမရှိကြောင်းလည်းပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီး PSLF TNL အဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတပ်အိုက်ကျော်ကိုမေးမြန်းရမှာတော့ဒီကိစ္စကိုစီစစ်နေကြောင်းနဲ့လူမှုကွန်ရက်စာမျက်နှာတွေမှာတွေ့ရတဲ့စာမှာအဖွဲ့ရဲ့တစိတ်တုံးတဲ့ letterhead ပါဝင်တာမတွေ့ရှိရကြောင်းပြောပါတယ်
အကြံကျနေလိုက်ဒီကိုကဒီကိုရပါမှာတော့ဒီကိစ္စနဲ့အဲ့ဒီအခုနဲ့ဒီကိစ္စနဲ့ဒီကတော့အမှန်တကယ်ကြည့်ရတာဒီကိစ္စတွေဒီကိစ္စတွေပါတယ်ကျွန်တော်ရဲ့ဒါဆက်ဖို့ပါတယ
်ဒီလ19ရက်နေ့ကလည်းမူဆယ်နဲ့ကွက်ခိုင်ကြဟိုမုံရွာအနီးမှာခီးတဲ့တင်ဘတ်စကာတစ်စင်းကိုမိရှုဖြက်စီးပြီးရင်မောင်းကတစ်စင်းအခွန်ပေးဆောင်ဖို့စာပေးပို့ခဲ့ကြောင်းနဲ့စာပေးပို့တဲ့အဖွဲ့ဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖြစ်ကြောင်းပြည်နယ်ရဲမှူးကြီးကပြောပါတယ်KIA ဘက်ကတော့သူတို့ထင်းချုံနေနေတွင်မှာအခုံကောက်ခံတာရှိပေမဲ့ဒီကိစ္စကိုတော့စစ်ဆေးနေသေးဖြစ်ကြောင်းတုံ့ပြန်ပါတယ်ဒီရက်ပိုင်းတွေအတွင်းမှာနမ်ပတူမြို့နယ်အတွင်းမှာလည်း PSLF TNL ပလောင်တပ်ဖွဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာစီးရဲကျင်းပမှုတွေရှိနေတာကြောင့်ပြည်သူ900ကျော်ဟာနမ်ပတူမြို့ပေါ်မှာတွားရောက်ခိုလုံနေကြရပါတယ်လူရောစင်မှာတော့ကုကြီးကယ်ဆယ်ရေးအဖွဲ့တွေကခလုံးသူတွေအတွက်စာနယ်ရိက္ခာကိုလူမှုဝန်ထမ်းနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကကုကြီးထောက်ပံ့နိုင်ဖို့အတွက်ဆက်သွယ်ဆောင်ရွက်နေပါတယ်